ိုင်ငံတော်တမန်ရန်ပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့၅ရက်ကြာဂျပန်နိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်သလိုယာနဲ့ချီတဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့လည်းတီးတန့်တွေ့ဆုံမှာဖြစ်ပါတယ်။တော်ဆန်းစုကြည်ခီးစဉ်ပြီးနောက်ပိုင်းမှာမြန်မာစီးပွားရေးလုပ်ငန်းရှင်တွေကဂျပန်မြန်မာစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့တီးတန့်သွားရောက်ကြမှာလည်းဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတင်ပြချင်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရနိုဝင်ဘာလ1ရက်နေ့မနက်မှာဒေါ်အောင်ဆန်းစုကြည်ဂျပန်နိုင်ငံချစ်ကြည်ရေးခီးစဉ်ကိုစတင်မှာဖြစ်ပါတယ်။နိုင်ငံတော်အကြီးအကဲတယောက်အနေနဲ့တေဝင်သွားရောက်မဲ့ဂျပန်ချစ်ကြည်ရေးခီးစဉ်အတွင်းဒေါ်အောင်ဆန်းစုကြည်နဲ့အတူပြည်ထောင်စုဝန်ကြီးတွေဒုဝန်ကြီးတွေနဲ့အဖွဲ့ဝင်စုစုပေါင်း19ဦးလိုက်ပါသွားမှာဖြစ်ကြောင်းသမရယုံဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစော်ထီကပြောပါတယ်။နိုင
်ငံတော်ဂျပန်ခီးစဉ်မှာသူ့ရဲ့ပုဂ္ဂိုလ်တွေနော်ဒယ်လီဂေးရှင်းမှာတို့ရောက်ဝင်ကြီးတွေတူဝင်ကြီးတွေတောင်းရှိရလေအလုံးပေါင်း19ယောက်ပါစံကြားရေးရောဘောနော်လုံခြုံရေးပေါ့အကုန်လုံးပေါင်းမှာ19ယောက်ပါဒီဝါရေးလုပ်ငန်းတွေသူ့ business ဟိုကရှေ့ရနေမှာလုပ်မှာအဲ့မှာဟိုနိုင်ငံတော်တိုင်းနိုင်ငံခီးစင်မှာပါပါတယ်ဒီကောင်ကြီးဝင်ကြီးဦးကျော်ဝင်းကအဲ့မှာသူကနေခဲ့မယ်နေခဲ့ပြီးတော့ဂျပန်ဘက်ကစီးပွားရေးနဲ့မြန်မာဘက်ကစီးပွားရေးဆွေးနွေးတဲ့ဟာဒီလိုကဆက်လုပ်ပါအဲ့တော့ delegation ပတ်သက်တခုပေါ့နော်အဲ့လိုဖြစ်တဲ့
ဒေါ်အောင်ဆန်းစုကြည်ကတော့သူ့ရဲ့9ရက်ကြာဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ရောအခြားဂျပန်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံဖို့ရှိသလိုနိုဝင်ဘာလ2ရက်နေ့မှာတော့ဂျပန်ရောက်မြန်မာဒီမိုကရေစီလှုပ်ရှားသူတွေအခြားမြန်မာနိုင်ငံသားတွေနဲ့ပါတွေ့ဆုံနိုင်ဖို့တိုကျိုမြန်မာတန်ယုံကစီစဉ်ထားတယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့တာဝန်ခံတူဦးဖြစ်တဲ့ဦးတန်းဆွေကပြောပါတယ်
ဒေါ်ဆန်းစုကြည်ဂျပန်နိုင်ငံကိုလာမယ်ဆိုတဲ့သတင်းကျွန်တော်သိရတဲ့အခါမှာကျွန်တော်တို့ဒီနိုင်ငံတော်အစိုးရရောဒေါ်ဆန်းစုကြည်ဆိုတော့လေကျွန်တော်စာဆောင်ပေးဖို့ခဲ့ပါတယ်ဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ရတွေ့ရှင်ပါတယ်မို့လေဒီစာအုပ်တန်ရုံးကိုလည်းကျွန်တော်တို့အကြောင်းကြားစာပေးဖို့ခဲ့ပါတယ်ပြီးတော့ဒေါ်ဆန်းစုကြည်ကဂျပန်မှာလာတဲ့အခါမှာပမာကွန်မြူနတီနဲ့တွေ့ဖို့အတွက်သဘောတူလိုက်တယ်လို့ကျွန်တော်တို့သတင်းတွေထွက်ကြရပါတယ်အဲ့ဒီအချိန်မှာပဲကျွန်တော်တန်ယုံကနေပြီးတော့ကျွန်တော်တို့ရှင်ဆက်သွယ်ပြီးတော့ဗောလေဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့အတွက်ဗောလေဗမာကွန်မြူနတီအတိုင်းဝိုင်းကိုတာဝန်ယူပြီးတော့ဗောလေဟိုဖိတ်ကြားပေးဖို့ဆိုပြီးတော့ကျွန်တော်တို့လူခွဲတန်းတွေကျွန်တော်တို့ချပေးပါတယ
်တိုကျိုမြို့ရီဂါရိုင်ယာဟိုတယ်မှာမြန်မာနိုင်ငံသား900ထက်မနည်းဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပါတယ်ဒီလိုတွေ့ဆုံချိန်မှာသူတို့ဘက်ကတင်ပြမဲ့အကြောင်းအရာနဲ့ပတ်သက်ပြီးလဲဦးတန်းဆွေကရှင်းပြပါတယ်
ဟုတ်ကဲ့ကျွန်တော်ဆူရလက်ထက်မှာတွေကနေပြီးတော့ဒေါ်ဆန်းစုကြည်ထောက်ခံပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီကြောင်းလေးဖို့အတွက်ကိုပေါ့လေဝါလုံးဝိုင်းရံခဲ့ကြတဲ့ဒေါ်မကွန်မြူနတီအတိုင်းဝိုင်းကမြန်မာနိုင်ငံမှာ troll လေးကိုကြီးပါတယ်ဒီလူတွေကအခုဆူရတဲ့ပေါ့လေးဖြစ်လာပြီးတဲ့အချိန်မှာလည်းအခုချိန်ကြီးဟို passport တွေပြန်ထုတ်တဲ့ခါမှာလည်းဟိုဆစ်ဆူရလက်ထက်ကနေပြီးတော့သတ်မှတ်ထားတဲ့အခေါ်မဖြစ်မနေပြီးတဲ့ခါမှာပဲသူက passport စာအုပ်ကိုပြန်ထုတ်ပေးမယ်ဆိုတဲ့ဟာတွေနဲ့သူစကန်သတ်မှတ်ထားတာဖြစ်တဲ့ခါကျတော့ဒီမှာလည်းကျွန်တော်တို့ကတစ်ခါဂျပန်ဆူရကိုလည်းအခေါ်ကပြေးနေရတဲ့ခါမှာအခွန်နဲ့ထပ်ပြီးတဲ့ကိစ္စကအင်မတန်ဝန်တော့မှုဖြစ်တယ်ဗောလေနောက်တစ်ခါကျွန်တော်တို့ဒီစစ်ဆူရကိုအခွန်မပေးဆိုတဲ့စစ်ဆူရကိုအထောက်ပံ့ဖြစ်စေမဲ့လုပ်ငန်းတွေအားလုံးကိုလည်းကျွန်တော်တို့ကဆန့်ကျင်ခဲ့ကြတဲ့ခါကျတော့ဒီအများစုကမှန်နေကောင်ပြန်လို့မရဘူးဖြစ်နေတာအဲဒါကြောင့်မို့ဒါတွေကိုကျွန်တော်တို့အားလုံးတောင်းဆိုပဲလို့ကျွန်တော်စစ်ကြည့်ပါတယ
်ဒေါ်ဆန်းစီကြီးရဲ့ဂျပန်နိုင်ငံချစ်ကြည်ခီးစဉ်အတွင်းဂျပန်အီကရစ်နဲ့တွေ့ဆုံမှာဖြစ်ပြီးနှစ်နိုင်ငံကြားဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်သွားဖို့ဂျပန်အစိုးရတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ